Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ဗီရီအမေရိကန်တန်ရဲ့2018ခုနှစ်ဒီဇင်ဘာ29ရက်ကျန်းသာဝတ္ထုနေ့မနက်ဖြန်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတက်ဆက်မှာပါ။
မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနေ့ခင်းသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရတ်ကအမေရိကန်တပ်ဖွဲ့တွေရှိကိုကြိုတင်ကြီးညာမထားဘဲရုတ်တရက်သွားရောက်နှုတ်ဆက်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအစိုးရရန်တရားလဲပတ်မှုရပ်ဆိုင်းထားတာ5ရက်ထဲကိုရောက်လာပါပြီရုရှားကသူ့စီမှာအတန်ထက်မြန်တဲ့နျူကလ িয়ার ဒုံးလက်နဲ့ရှိနေပြီလို့ကြီးညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ဟင
်ဟုတ်ကဲ့ပါခင်ဗျာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့ NLD အစိုးရလက်ထက်မှာဝါရဖြန့်ပို့ချနေတဲ့ဗဟုဝန်ထမ်းတက္ကသိုလ်ဆိုတာမရှိသင့်တော့ဘူးလို့လေလာသုံးသပ်သူတွေကထောက်ပြပါတယ
်။အချောင်းနေနိုင်ငံအသိသလားလဲမဖြစ်ဘူး။ခုအဲ့လိုဖြစ်နေတဲ့အဖြစ်ကြီးပေါ့နော်။ဒီဝန်ထမ်းဒီရဲ့တင်တဲ့ကြောင်းကြီးတွေဟာဘုံကတော့ကျွန်တော်မရှိသင့်ဘူးလို့မြန်မာ
ညီမရေးသုံးသက်သူဒေါက်တာတင့်ဆွေပြောကြားသွားတာပါတရင်နေ့ပြီးမှပြည်စုံကိုတင်ဆက်ဖို့ရှိပါတယ်တခါထိုင်းနိုင်ငံဘက်ကကလေးပြောင်းနေတဲ့နောက်ဆုံးအခြေအနေနဲ့ဆူနာမီတန်ခံရတဲ့အင်ဒိုနီးရှားဘက်ကအခြေအနေကိုလည်းတင်ပြအောင်ပါနောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုတင်ဆက်အောင်ပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးပါအောင်ဗျာ
အီရတ်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ရဲ့စီကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဖူးနေမှာကြီးညာမထားဘဲနဲ့တွားရောက်ခဲ့ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်မယ်လနီယာထရမ့်တို့ဟာအီရတ်စံတော်ချိန်ညနေ 9:16 မိနစ်မှာအီရတ်အနောက်ပိုင်းကအယ်အဆက်၄ရက်အခြေစိုက်စခန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတတယောက်အနေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာကိုသမ္မတထရမ့်ရဲ့ပထမဆုံးတွားရောက်တဲ့ခရီးစဉ်လည်းဖြစ်ပါတယ်။အခုလိုလာရောက်တာဟာခရစ်စမတ်မှာအမေရိကန်တပ်သားတွေကိုကျေးဇူးတင်စကားပြောကြဖို့ဖြစ်ကြောင်းသမ္မတထရမ့်ကအခုလိုပြောပါတယ်
။ The other reason I'm here today is to personally thank you and every service member throughout this region for the near elimination of the ISIS territorial caliphate in Iraq.
အခုလိုအီရတ်ကိုလာရတဲ့နောက်အကြောင်းရင်းတစ်ခုကတော့ဒီဒေသမှာစစ်မှုထမ်းနေသူအလုံးကိုကျေးဇူးတင်စကားကိုရင်ပြောချင်လို့ဖြစ်ပါတယ်။ဒီဒေသတစ်လွှားမှာတာဝန်ထမ်းဆောင်နေသူတွေအလုံးဟာအီရတ်နဲ့ဆီးရီးယားမှာကာလီဖိတ်နိုင်ငံတည်ထောင်မှုအတွက်ကြိုးစားနေတဲ့ IS စစ်သွေးကြွတွေအလုံးနီးပါးကိုခြေမုံနိုင်ခဲ့တာပါ။လွန်ခဲ့တဲ့နှစ်နှစ်တမရတာဝန်ယူခဲ့ခြင်းကဒီအဖွဲ့ဟာတိတ်ကိုအင်အားကြီးမားတဲ့အဖွဲ့ဖြစ်ပေမဲ့ဒီကိစ္စတော့သူတို့လွှမ်းမိုးနိုင်စွမ်းမရှိတော့ပါဘူး။ဒါကြောင့်စစ်မှုထမ်းတွေရဲ့အလုပ်ရဟာတိတ်ကိုအောင်မြင်ပါတယ်လို့ပြောသွားတာပါ။အီရတ်မှာရှိတဲ့အမေရိကန်တပ်သားတွေနဲ့အကြီးတန်းစစ်တပ်ခေါင်းဆောင်တွေရဲ့အောင်မြင်မှုအနစ်နာခံမှုနဲ့တာဝန်ချေမှုတွေကိုကျေးဇူးတင်တဲ့အနေနဲ့ခရစ်စမတ်နှုတ်ခွန်းဆက်ဖို့အတွက်ခရစ်စမတ်ညမှာအခုလိုသမ္မတကအီရတ်ကိုတွားရောက်တာဖြစ်ကြောင်းသမ္မတအင်ဗျူပြောခွင့်ရဆာရာဆန်ဒါစ်ဗိုလ်တဖူးနဲ့နေ့လယ်ပိုင်းမှာသူ့ရဲ့ Twitter ကနေပြောကြားခဲ့ပါတယ်အဲစစ်သွေးကြော်တွေကိုခြေမုံပီးလူနှိပါဖြစ်နေတဲ့အတွက်ဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးရုတ်သိမ်းဖို့အတွက်သူ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကခုခံကာကွယ်ပြောဆိုခဲ့ပါတယ်ဒေတာရင်းကလက်ချံအဲစစ်သွေးကြော်မှန်သမျှကိုခြေမုံဖို့လဲတူရကီကသဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ
်အမေရိကန်နေဆက်လုံခြုံရေးတာဝန်ရှိသူတွေရဲ့ထိန်းသိမ်းမှုအောက်မှာရှိနေတဲ့အသက်၈နှစ်အရွယ်ဂွာတီမာနာကလေးငယ်တဦးတေဆုံးသွားပြီးတဲ့နောက်နေဇာလုံချုံရေးဌာနအတွင်းပြောင်းလဲမှုတွေလှုပ်ဆောင်ဖို့အမိန့်ထုတ်ပြန်ထားပါတယ်။အမိမြေလုံချုံရေးဝန်ကြီးဌာနနဲ့နေဇာလုံချုံရေးဌာနကတာဝန်ရှိသူတွေဗိုလ်ထုနေ့ကသတင်းတောက်တင်တဲ့တယ်လီဖုန်းကတဆင့်ရှင်းလင်းပွဲပြုလုပ်ခဲ့တာမှာနေဇာလုံချုံရေးဌာနကထင်းသိမ်းထားတဲ့ကလေးတွေအလုံးနီးပါးကိုကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစီးသွားပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါဟာအခုလအတွင်းအမေရိကန်နေဇာလုံချုံရေးဌာနရဲ့ထင်းသိမ်းမှုအောက်မှာရှိနေစဉ်အတွင်းကလေးငယ်နှစ်ဦးတေဆုံးသွားပြီးတဲ့နောက်ပြုလုပ်တဲ့ပြောင်းလဲမှုတွေတဲကတစ်ခုဖြစ်ပါတယ်။အမေရိကန်နေဆက်လုံခြုံရေးလက်အောက်မှာတည်ဆုံသွားတဲ့အသက်9နှစ်အရွယ်ဂွာတီမာလာနိုင်ငံသားမိန်းကလေးငယ်တဦးရဲ့ဇာပနာကိုဂွာတီမာလာနိုင်ငံမှာမကျင့်ပခင်နိုင်ပိုင်းအလိုမှာပဲနောက်ထပ်ဂွာတီမာလာနိုင်ငံသားအသက်10နှစ်အရွယ်ဖိလစ်ပေဂိုမက်အလွန်ဇိုရဲ့ဆိုတဲ့ယောက်ျားလေးတဦးထပ်မံတည်ဆုံသွားခဲ့တာဖြစ်ပါတယ်။နေရာနဲ့ရောက်ရှိနေတဲ့အဆောက်အဦတွေရဲ့အခြေအနေပေါ်မူတည်ပြီးနေရာတစ်ခုချင်းစီကနေဆက်လုံခြုံရေးတပ်ဖွဲ့တွေအတွက်ကျန်းမာရေးစစ်ဆေးတဲ့လုပ်ငန်းကိုက contract based ဆောင်ရွက်နေခြင်းဖြစ်ကြောင်းနေဆက်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ရဲ့အနောက်တောင်ပိုင်းဒေသလိုကျမရေးစစ်ဆေးပေးနိုင်တဲ့သူမရှိတဲ့နေရာတွေမှာတော့စစ်ဆေးမှုခံယူနိုင်တဲ့နေရာကိုပို့ပြီးစစ်ဆေးပေးနေကြောင်းပြောပါတယ်
။ American အစိုးရရန်တရာလေပတ်မှုတချို့ရပ်ဆိုင်းထားတာ၅ရက်မြောက်နေ့ဖြစ်တဲ့ဗုဒ္ဓဖူးနေ့အထိ American Mexico နေဆက်တိုင်းတိဆောက်ရေးအတွက်သမ္မတ Donald Trump တောင်းထားတဲ့ budget ကိစ္စအဆင်ပြေမဲ့အခြေအနေတွေမတွေ့ရသေးပါဘူး။တိုင်းတိဆောက်ရေးအတွက်သူတောင်းခံထားတဲ့လိုအပ်တဲ့ရန်ပုံငွေရတဲ့အချိန်ထိအစိုးရရန်တရာတချို့ဆက်လက်ရပ်ဆိုင်းထားနိုင်ခြေရှိတယ်လို့သမ္မတ Trump ကအင်ကာနေမှာပြောပါတယ်။ဘယ်ချိန်မှပြန်လည်ပတ်နိုင်မယ်ဆိုတာမပြောနိုင်သေးပေမဲ့နေဆက်တိုင်းအတွက်ရန်ပုံငွေရရင်တော့ပြန်လည်ပတ်ဖို့ဖြစ်လာနိုင်တယ်လို့သူပြောနိုင်ကြောင်းသမ္မတ Trump ကသူ့ Oval ရုံးခန်းကနေပြည်ပမှာတာဝန်ကျနေတဲ့ American တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကတဆင့်နှုတ်ဆက်စကားပြောချိန်မှာထည့်သွင်းပြောခဲ့တာပေါ့။အစိုးရရန်တရား၄ပုံ၃ပုံရပ်ဆိုင်းထားတဲ့အတွက်အလုံးမစင်းချရတဲ့တိတ်နေချီတဲ့ပြည်ထောင်စုအစိုးရဝန်ထမ်းတွေကလည်းသူ့ရဲ့ဒဇိုင်းတိဆောက်ဖို့လိုလားတယ်လို့သမ္မတ Trump ကပြောပါတယ်။ဒါပေမဲ့အဲ့လိုပြောဆိုမှုတွေသမ္မတမှာခိုင်လုံးတဲ့ထောက်ထားပြကြရတော့မရှိပါဘူး။အစိုးရရန်တရားတွေရပ်ဆိုင်းထားတာကိုဒီမိုကရက်တစ်ဘက်ကအဆုံးသတ်ပေးဖို့သမ္မတ Trump ကတနင်္လာနေ့မှာတောင်းဆိုခဲ့တယ်လို့ဒီမိုကရက်တစ်ဘက်ကလည်းသမ္မတဟာတိုင်းပြည်ကတောင်းကနှင်းဖြစ်အောင်လှုပ်ဆောင်နေတယ်လို့အဖြစ်တင်ပြောဆိုနေကြတာပါ။
အစ္စရေးနိုင်ငံမှာပုံမှန်တိုင်းကျင်းပရမယ့်ရွေးကောက်ပွဲရက်ထက်6လဆောပြီးအပြည်သား9ရက်နေ့မှာရွေးကောက်ပွဲအသစ်တွေကျင်းပနိုင်ရေးအတွက်လွှတ်တော်ကိုဖျက်သိမ်းလိုက်ကြောင်းလွှတ်တော်အမတ်ဒီကဗိုလ်ထုနေ့မှာမဲခွဲဆုံးဖြတ်လိုက်ကြပါတယ်။လွှတ်တော်ဖျက်သိမ်းပြီးရွေးကောက်ပွဲတွေစောကျင်းပဖို့ဝန်ကြီးချုပ်ပန်နီယမင်နတန်ယာဟုဦးဆောင်တဲ့ညွန့်ပေါင်းအစိုးရကတနင်္လာနေ့မှာသဘောတူပြီးခဲ့ပြီးတဲ့နောက်ပိုင်းလွတ်တော်ကထောက်ခံမဲ့တရားနာမဲ့ကန့်ကွက်မဲ့နမဲနဲ့အတီးပြုတ်ပေးလိုက်တာဖြစ်ပါလေအစွန်းရောက်ချေဦးဆွဲဝါဒီဂျူဘာသာဝင်တွေအနေနဲ့ပြဋ္ဌာန်းထားတဲ့စစ်မှုမထမ်းမနေရဆိုတဲ့ဥပဒေကနေချွင်းချက်ရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်လို့ညွန်ပေါင်းအစိုးရအဖွဲ့အတွင်းသဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာအခုလိုလွတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲဆော့ကျင်းပဖို့ဖြစ်လာတာပါအမတ်နေရာစုစုပေါင်း120ရှိတဲ့လွတ်တော်မှာဝန်ကြီးချုပ်နတန်ယာဟုရဲ့လက်ရာစွန်းလီကွတ်ပါတီဟာအမတ်နေရာအမအရေးအတွက်60မဲနဲ့ရောင်ရောင်လေးအသာစီးရပြီးအစိုးရကိုဖွဲ့စည်းထားတာဖြစ်ပါတယ်။လူထုစစ်တမ်းနေမှာတော့နတန်ယာဟုရဲ့ပါတီကရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့ဖော်ပြနေပါတယ်။ဒါပေမဲ့အစ္စရေးအစိုးရရှေ့နေချုပ်ကနတန်ယာဟုအပေါ်အကျင့်ပြချစားမှုနဲ့ဆွဲချက်တင်မလားမတင်ဘူးလားဆိုတဲ့အပေါ်မူတည်ပြီးသူ့ရဲ့အနိုင်ရနိုင်ခြေဟာလဲကျဆင်းသွားနိုင်တယ်လို့ဆိုပါတယ်။ဝန်ကြီးချုပ်နတန်ယာဟုဟာအကျင့်ပြချစားမှုတွေကျွလွန်ခဲ့တယ်ဆိုတဲ့ဆွဲချက်တင်ခံခဲ့ရရင်တော့ယာဒုကနေနှုတ်ထွက်ပေးရမယ့်အခြေအနေနဲ့ရင်ဆိုင်ရနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။
VOA American တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမ်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းနဲ့ဂျာဗာကျွန်းနှစ်ခုကြားကဆန္ဒရေးလက်ချမ်းမှာစနေနေ့ကအာပြင်ဆူနာမီရေလိုင်းတံခံရပြီးလက်ရှိမှာမိုးကတဲထန်စွာရေသွန်းနေတဲ့အတွက်အဲ့ဒီဒေသတစ်လွှားကဝေးလံခေါင်းတီးတဲ့ကျွန်းလေးတွေမှာနေထိုင်သူတွေကိုအကူအညီတွေပေးဖို့အတွက်အခက်ကြုံနေပါတယ်ဆူနာမီဒဏ်ကြောင့်သေဆုံးသူ429ယောက်ထဲမှာရှိပြီးဒဏ်ရသူ1500လောက်ရှိတဲ့အပြင်ဥယျာဉ်ပြောင်းရွှေ့နေထိုင်ရသူက16000လောက်ရှိနေတာပါမိုးကြောင့်လမ်းတွေပျက်စီးနေပြီးလေးလံနဲ့ဆက်တွေကဲဆေးထောက်ပံ့ပစ္စည်းတွေတင်းနဲ့ကားတွေမသွားနိုင်မဖြစ်နေတဲ့အတွက်ရဟန်းရင်တွေနဲ့ကယ်ဆယ်ပစ္စည်းတွေချပေးရတယ်လို့ဒေတာကန်တွေကပါရဟန်းရင်နဲ့ကဲထုတ်နေရတာပါဆွန်ရရင်လက်ကြားထဲမှာရှိတဲ့အန်နက်ခရာကာတိုဝါမိတောင်ပောက်ကွဲမှုနဲ့တူရေပြင်အောက်ပင်လယ်ကျမ်းပြင်မှာမြေပြိုရွေရှားမှုတွေအများပြားဖြစ်တဲ့အတွက်ဆူနာမီရေလိုင်းဖြစ်လာမယ်လို့တဆနေကြတာပါခီးသွားတွေအသွားလာများတဲ့နာမည်ကြီးပန်းဖြေကမ်းခြေတွေမှာအခြေချနေထိုင်သူတွေရှိပြီးတော့စနေနေ့ကအဲ့ဒီဒေတာမှာရိုက်ခတ်တဲ့ဆူနာမီရေလိုင်းအတွက်ကြိုတင်သတိပေးချက်လည်းတစုံတရာမရပါဘူးဒီရေလိုင်းဘယ်လိုဖြစ်ပေါ်လာရဲဆိုတာကိုအခုထိစုံစမ်းစစ်ဆေးနေစေဖြစ်ကြောင်း IGA အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲကပြောပါတယ
်ကမ္ဘောဒီးယားနိုင်ငံမှာပြည်တွင်းစစ်အဆုံးသတ်တဲ့နှစ်20ပြည့်အခမ်းအနားကိုလာမယ့်စနေနေ့မှာကျင်းပဖို့အစိုးရကစီစဉ်နေပါတယ်နှစ်ကာလရှည်ကြာစွာဖြစ်ခဲ့တဲ့ပြည်တွင်းစစ်ကြီးအပြည့်အစုံခြုံငင်းသွားပြီဆိုတာကိုပြတ်တောက်ဖို့အတွက်ဒီနှစ်ပတ်လည်အခမ်းအနားကိုကျင်းပတာလည်းဖြစ်ပါတယ် Win-winလို့ခေါ်တဲ့နှုတ်နှစ်ဖက်အနိုင်ရခြင်းဆိုတဲ့အဲ့ဒီပြည်တွင်းစစ်အဆုံးသတ်တဲ့နှစ်ပတ်လည်အခမ်းအနားကိုတော့မြို့တော်ဖနမ်ပင်ကိုမျက်နှာမူထားပြီးမဲခေါင်နဲ့တုံလေးဆပ်မြစ်တွေရဲ့ကိုစီစဉ်တဲ့ Try Chamber ကျွန်းဆွယ်ပေါ်မှာကျင်းပမှာဖြစ်ပြီးလူထောင်ပေါင်းများစွာတက်ရောက်ကြမှာဖြစ်ပါတယ်။ဒါအပြင်နောက်မျိုးဆက်တစ်တွေကိုကမ္ဘောဒီးယားရဲ့တမိုင်းအစ်စ်အမှန်ကိုပြောပြမဲ့အထိတ်မှတ်တစ်ခုကိုလည်းအစိုးရကအဲ့ဒီနေ့မှာတပါးလေးဖွင့်လှစ်သွားဖို့စီစဉ်ထားပါတယ်။နောက်ဆုံးလက်ကျန်ခမာနီကောင်းဆောင်တို့ဦးဖြစ်တဲ့နုံချာနဲ့ခွန်ဆန်ဖန်တို့က1968ခုနှစ်ဒီဇင်ဘာလ ဒီဇင်ဘာလ29ရက်နေ့မှာဖနောင်းပင်မြို့အပြင်မှာရှိတဲ့ဝန်ကြီးချုပ်ခွန်ဆန်းရဲ့နေအိမ်မှာတရားဝင်လာရောက်လက်နဲ့ချလိုက်တာနဲ့အတူကမ္ဘောဒီးယားရဲ့နှစ်30ကြာပြည်တွင်းစစ်ဟာလည်းအဆုံးသတ်သွားခဲ့တာဖြစ်ပါတယ်။ဝင်းဝင်းနှစ်ဦးနှစ်ဖက်အနိုင်ရချင်းလို့ခေါ်တဲ့ဒီ policy ကြောင့်ကမ္ဘောဒီးယားနိုင်ငံမှာညဉ့်ညံ့ရေးကိုတိစောက်နိုင်ခဲ့တယ်လို့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့အတူလူမှုစီးပွားဖွံ့ဖြိုးမှုဆင်းရဲနှောင့်ပေါက်မှုရှော့ချရေးစတဲ့အစီအစဉ်တွေကိုအကောင့်ထယ်ဖော်နိုင်ခဲ့ကြောင်းအထူးသဖြင့်ကမ္ဘောဒီးယားပြည်သူတွေဟာလည်းအတိတ်မှာတုန်းကလိုစစ်ပွဲအတွင်းသေဆုံးရတဲ့အဖြစ်မျိုးနဲ့ရင်မဆန်ကြရတော့ဘူးလို့ဝန်ကြီးချုပ်ခွန်ဆန်းကပြောပါတယ်
ရုရှားမှာမဟာဗျူဟာချက်လက်နက်တစ်တမျိုးရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့အတန်းထက်မြန်းတဲ့နျူကလ িয়ার ဒုံးကျည်တွေအသုံးပြုနိုင်တယ်ပထမဆုံးရုရှားတပ်ဖွဲ့ကိုရှင်းနေတဲ့ဆေးလွတ်ချထားတော့မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဗိုလ်တဖူးနေမှာပြောပါတယ်အီဗန်ဂတ်လို့ခေါ်တဲ့ဒုံးကျည်စနစ်အတွက်နေရာချထားဖို့ကြိုတင်ဆန်းသတ်မှုတွေကိုသမ္မတကဆက်ဆီးခဲ့တယ်လို့ရုရှားဆိုကပြောခဲ့ပြီးနောက်သမ္မတပူတင်ကပြောတာပါဒီဆန်းသတ်မှုကအခုပဲပြီးဆုံးပြီဖြစ်ပြီးလုံးဝအောင်မြင်တယ်လို့သမ္မတကအစိုးရအဖွဲ့အစည်းအဝေးမှာပြောပါတယ်2019မှာစပြီးရုရှားစစ်တပ်မှတိုက်ချင်းဖြစ်အီဗန်ဂတ်ဒုံးကျည်စနစ်အတွက်ကိုတက်ဆင်တော့မှာဖြစ်ပြီးဒါကနိုင်ငံအတွက်ကြီးမားတဲ့အောင်မြင်မှုလို့ပြောပါတယ်မတ်လတုန်းကသမ္မတပူတင်ကြီးညာခဲ့တဲ့လက်နက်အစ်စ်တွေထဲမှာဒီဆုပ်ဒုံးစစ်ကြီးစနစ်အတွက်တခုလည်းပါဝင်ပြီးဒီလက်နက်ကဒုံးလက်နက်ကာကွယ်စနစ်တွေကိုအလွယ်တကူကျော်လွှားနိုင်ပြီးလူရောကိုကောင်းကောင်းပဲ့ကင်ထိန်းချုပ်နိုင်တယ်လို့ရုရှားကပြောပါတယ်
အမေရိကန်ပြည်ထောင်စုကကမ္ဘာကျော်တင်းနစ်အားကစားသမားဆရီနာဝီလျံစ်ကိုတနစ်တာအတွက်အကောင်းဆုံးအမျိုးသမီးအားကစားသမားအဖြစ် AP သတင်းဌာနကရွေးချယ်လိုက်ပါတယ်။ဒါဟာဆရီနာဝီလျံစ်အနေနဲ့9နှစ်မြောက်ရွေးချယ်ခံရခြင်းလည်းဖြစ်ပါတယ်။2019ခုနှစ်စက်တင်ဘာ1ရက်နေ့မှာသမီးမွေးဖွားပြီးတဲ့နောက်ပိုင်းသွေးကြောပိတ်တာကိုလေ့ကျင့်တိုင်တိုင်ခွဲစိတ်ကုသမှုခံယူခဲ့ပြီးတဲ့နောက်တင်းနစ်ပြန်ကစားတဲ့အချိန်မှာဝင်းဘလ်ဒန်နဲ့ US Open တင်းနစ်ပြိုင်ပွဲကြီးတွေမှာဆရီနာဝီလျံစ်အနေနဲ့ဖိုင်နယ်ကိုတက်နိုင်ခဲ့တာဖြစ်ပါတယ်။ဆရီနာဝီလျံစ်အနေနဲ့ AP သတင်းဌာနရဲ့အကောင်းဆုံးအမျိုးသမီးအားကစားသမားအဖြစ်6ကြိမ်ချီးမြှင့်ခံရပြီးအကြိမ်ကြီးအများဆုံးချီးမြှင့်ခံရသူအဖြစ်တရဖူဆောင်းထားတဲ့ Baby Dick Drugson Zaharias ကိုမိဖို့တကြိမ်သာလိုပါတော့တယ်။ Baby Dick Drugson Zaharias ဟာပြေခုံပြေအတွက်တကြိမ်၊ခေါက်သီးအားကစားအတွက်9ကြိမ်ဆုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. ကျွန်တော်မင်းနဲ့ခင်ထိတ်တန့်ရောက်နိုင်ငံရေးသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝင်းနိုင်တို့ပြောပြခဲ့ကြတာပါ။ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတဲ့နားဆင်နေပါလေ။အပတ်စဉ်ကဏ္ဍဒီမတိုင်ခင်အခုရင်ဆုံးမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ဝန်ထမ်းကတို့တင်နန်းသားဟောင်းတောမဲဆိုင်ရာဆရာဝန်ဒေါက်တာစိုးသူရဇော်ရဲ့ပေါ်ထုတ်ရေးသားချက်တွေကြောင့်ဇီးပင်ကြီးနဲ့ဖောင်ကြီးဝန်ထမ်းကတို့တွေကပို့ချချက်တွေမှာပြန်လည်အငင်းပွားစရာချက်တွေအများကြီးရှိနေကြောင်းမြန်မာသတင်းမီဒီယာတွေမှာအကျဲတဝင့်ဖော်ပြကြပါတယ်ဒီမိုကရေစီပြည်ပင်ပြောင်းလဲရေးဖော်ဆောင်နေတဲ့ NLD အစိုးရလက်ထက်မှာနိုင်ငံရေးဘာသာရေးအရဝါရဖြန့်ပို့ချနေတဲ့ဘ ਹੁ ဝန်ထမ်းကတို့ဆိုတာမျိုးမရှိသင့်ဘူးလို့မြန်မာရေးလေလာသုံးသပ်သူတွေကထောက်ပြပါတယ်အပြည့်စုံတော့မန်ရင်ကြီးနိုင်ငံကတင်ပြမှာပါ
နှစ်စဉ်မြန်မာငွေကျပ်တန်းပေါင်း6,000သုံးစွဲနေတဲ့ဗဟိုဝန်ထမ်းတက္ကသိုလ်နှစ်ခုဖြစ်တဲ့ဖောင်ကြီးနဲ့ဇီးပင်ကြီးမှာမဖြစ်မနေတက်ရတဲ့နိုင်ငံဝန်ထမ်းတွေအတွက်တင်နန်းပို့ချချက်တွေမှာဘာတွေတင်ကြားနေတယ်လဲဆိုတာကိုမြန်မာနောင်သတင်းဌာနကနေဖောင်ကြီးဝန်ထမ်းတက္ကသိုလ်ကိုမကြသေးခင်ကတွားရောက်ရိုက်ကူးခဲ့ပါတယ်အဲ့ဒီထဲမှာနိုင်ငံရေးသိပ်ပံတွဲဘက်ပါမောက္ခဒေါ်ရီရင်ွယ်ကတော့တိုင်းပြည်တွင်းဆင်းရဲမွဲတေမှုဟာလက်တစ်ကိုလိုနီဝါဒကြောင့်ဖြစ်တယ်လို့အခုလိုပူချခဲ့ပါတယ
်။ဟုတ်လား။မဖြစ်လို့တဲ့အနေနဲ့ဆင်းရဲတဲ့နိုင်ငံကိုရေလုံးကြောက်တော့ဖြစ်တယ်။ဘယ်လိုမှမဖြစ်ဘူး
။အတန်မကြီးမကြီးဖြစ်တဲ့အတွက်တောင်းပန်ပါတယ်။သူပြောသွားတာကတော့အခုလက်တစ်ကိုလိုနီဝါဒကဘလို့ပြောင်းသွားလဲဆိုတော့မန်နီငွေရေးကြေးရေးအရာလွှမ်းမိုးမှုတွေလှုပ်လာပြီးမဖွင့်ပြိုးသေးတဲ့ဆင်းရဲတဲ့နိုင်ငံတွေကိုသူတို့ကူညီကြောင်းပြတယ်။ပြပြီးတော့မှအဲ့ဒီနိုင်ငံကိုဆင်းရဲဒုက္ခရောက်အောင်အရင်ဆုံးလှုပ်လိုက်တယ်။နောက်ဖိအားပေးတယ်။ဒါကြောင့်ငွေကြေးဖောင်းပွားမှုတွေရှိတယ်။နောက်လူခွင့်ရေးဆုံးရှုံးတာတွေရှိအောင်အရင်လှုပ်လိုက်တယ်။ပြီးတော့မှသူတို့ကြိုးဆွဲတယ်လို့ကခိုင်းတယ်။မကဘူးဆိုရင်ပိတ်ဆို့မှုမျိုးစုံလှုပ်လာတယ်လို့ဒေါ်ရင်ရွယ်ကပြောသွားတာပါတယ်။ဖောင်ကြီးဝန်ထမ်းတက္ကသိုလ်မှာပဲနိုင်ငံရေးသိပ်ပံပါမောက္ခဒေါက်တာထွန်းမင်းရဲ့ပို့ချချက်မှာတော့ရခိုင်ပြည်နယ်အရေးအနောက်နိုင်ငံတွေကသတင်းမီဒီယာတွေကတဆင့်တိုင်းပြည်ကိုနှောက်ယှက်နေကြောင်းအခုလိုပြောသွားပါတယ
်။ UK ကတော့မလုပ်လို့ရဘူး။ EU ကလည်းမလုပ်ဘူး။ဖက်လိုက်ပြီ။ EU ကလည်းအင်းကြားလေးယူတယ်ရှိလ
ား
။ရှိပါတယ်။အရှိရက EU ကလည်းပြီးတော့ EU ကို break UK ကလည်းပြီးကြတော့ဒေါ်လာ60 billion ရှိတယ်။ဟုတ်လား။ဒေါ်လာ60 billion ရှိတယ်။အဲ့ဒီပေးကြရှိတာဟုတ်လားဘာလို့လဲ။sorry လေနိုင်ငံကိုပြန်လုံးပေးပါ sorry ပြန်လုံးပေးတော့ sorry ရဲ့သဘောထားကနိုင်ငံကမှမလုပ်ရှိနေကြတော့ပြောတာဟုတ်လားဘယ်လိုမှကျွန်တော်မြန်မာမှာနေတယ်မာဒီယာလည်းနေမှာရှိတယ်ဒီ
လို
ဆိုလို့ရှိရင်ကဒါလည်းဟုတ်လား UK media က
ပြီးခဲ့တဲ့သတင်းပတ်တွေအတွင်း Facebook Social Media မှာဇီးပင်ကြီးမှတ်တမ်းဆိုပြီးလူအများစိတ်ဝင်စားခဲ့တဲ့သွားဆရာဝန်ဒေါက်တာဆိုးသူရစောရေးသားဖော်ပြချက်မှာအဓိကဝေဖန်ထောက်ပြခဲ့တဲ့အထက်ဒေါက်တာထွန်းမင်းရဲ့ပိုးချချက်တွေလည်းပါဝင်ပြီးဇီးပင်ကြီးတင်တန်းမှာဒေါက်တာထွန်းမင်းက NLD အစိုးရဟာစေတနာချို့တဲ့တဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနှောင့်နှေးနေတာဖြစ်ကြောင်းတစ်ဖက်သက်ပြောဆိုခဲ့တယ်လို့ဆိုပါရယ်အခုဗဟိုဝန်ထမ်းတက္ကသိုလ်တွေရဲ့တင်ယိုးညွှန်းတန်းတွေမှာဒီမိုကရေစီနဲ့ဆန့်ကျင်တဲ့ပိုချချက်တွေတွေ့မြင်ရပြီးဒါတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပြီလို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကမနေ့ဗုဒ္ဓဘူးနေ့ကမင်းစီမသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလို့ပြောသွားပါရယ
်နိုင်ငံရေးဆိုတာတော့ဒီမိုကရေစီဆိုတာပါလဲဆိုတာပြောလို့ရပါ Geopolitics ပြောလို့ရပါဒါပေမဲ့ကလေးကြီးမှခုနကပြောတဲ့ပฏิပက္ခအမုန်းတရားတွေ hate speech ကျွန်တော်တို့ကန့်သက်သလိုအဆုံးရောက်သွားတဲ့ဒသနာမျိုးတစ်လွင်တဲ့လူငယ်လေးတွေရဲ့ဝန်တန်းလေးတွေခေါင်းနဲ့ရိုက်မသွင်းသင့်ဘူးပေါ့နော
်အရင်ဥနေဝေးမဆလာအစိုးရလက်ထက်ကဆိုရှယ်လစ်ဝါဒဖြန့်ချီဖို့ဖောင်ကြီးဝန်တန်းတက္ကသိုလ်ကိုစတင်တည်ထောင်ခဲ့တာပါအဲ့ဒီခေတ်ကဝန်တန်းတွေကိုအစိုးရကသူတို့လိုချင်တဲ့ပုံစံသွင်းဖို့ဝန်တန်းတက္ကသိုလ်တွေကိုမဖြစ်မနေတက်ရောက်ခိုင်းတာဖြစ်တယ်လို့ကိုရိုင်းဖောင်ကြီးတင်တန်းဆင်ခဲ့တဲ့အမေရိကန်ပြည်ထောင်စုအခြေစိုက်မြမအရေးလေးလာနေသူဒေါက်တာတင့်ဆွေက BOE ကိုပြောပါတယ
်။မဆလာလက်ထမှာတော့ဒီအညမညဆိုတဲ့အခြေခံသူတို့ယူပါတာကိုအဓိကတောင်းပေးပြီးနိုင်ငံရေးမှာတင်ပါတယ်။ကျွန်တော်တော့ဝန်တန်းနေနဲ့ဆိုင်တဲ့လူလုံးကိစ္စတွေရောဆရာဝန်သူဆရာဝန်နေနဲ့ဆိုင်တဲ့စိုက်ပြီးရောဆင်းခဲ့ရောလက်နက်စရိုက်ကြီးရောတင်တာပေါ့နော်။နော်သူတို့ကပုံပြီးကားချက်ချထားတဲ့အတိုင်းတင်တော့ကျွန်တော်ဆောင်းဝင်နေလဲကြည့်ချင်နေတဲ့နဲ့တက်ပြီးကြည့်ချင်နေအောင်ဒီမှာချိမြခံရတာလေးဖြစ်တယ်အစီငေါ်မတဲ့တာလေးပေါ့န
ော်ဒါကြောင့်လဲဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရလက်ထက်ကစပြီးအခု NLD အစိုးရလက်ထက်ထိရောက်လာချိန်မှာတော့ဝန်ထမ်းတွေအတွက်နိုင်ငံရေးဝါဒဖြန့်ချီတဲ့တင်နန်းတွေအပြင်နောက်ခံသမိုင်းအချက်အလက်အလွဲတွေကိုပို့ချနေတဲ့တင်နန်းမျိုးတွေမရှိတင်တော့ဘူးလို့ဒေါက်တာတင့်ဆွေကပြောပါတယ
်ဒီအမေရိကန်ပြည်ထောင်စုအပါအဝင်ပေါ့နော်ဝန်တန်းတွေဟာဒီဝန်တန်းနဲ့ဆိုင်တဲ့ကျွမ်းကျင်မှုသင်တန်းတွေကိုအားတိုင်းတက်ကြတယ်အားတိုင်းတော့မဟုတ်ဘူးတချို့ဆိုရင်ပတ်သက်ပြီးကိုတက်ယူရတယ်အဲ့မှတာလည်းသူဝန်တန်းရဲ့ career လို့ခေါ်တဲ့အကြီးအချင်းသတ်မှတ်မှုကိုဒါကိုကြည့်တယ်ဘောသင်တန်းတွေတက်ခဲ့တယ် conference ဘောက်တက်ခဲ့တယ်ဆိုတာကြည့်ပြီးတော့အကြီးဘက်ကိုဆုံးဖြတ်ပါတယ်နိုင်ငံရေးကြည့်ပြီးတော့ဘယ်သူမှမဆုံးဖြတ်ဘူးအဲဆရာဝန်တွေစိုက်ပျိုးရေးလုပ်ကြသလားတောက်ရိုက်သလားကြည့်ပြီးတော့ဘယ်သူမှမဆုံးဖြတ်ဘူးခင်ဗျာအကျောင်းနဲ့နိုင်ငံအသိသလားလဲမဖြူအခုအဲ့လိုဖြစ်နေတဲ့အဖြစ်ကြီးပေါ့နော်ဒီဝန်ထမ်းတွေသင်တဲ့ကျောင်းကြီးတွေဟာဘုံကတော့ကျွန်တော်မရှိသေးဘူးလို့မြင်ပါတယ
်မနေ့နေ့လယ်ပိုင်းမှာစီစဉ်ထားတဲ့ဗဟိုဝန်ထမ်းတက္ကသိုလ်ရဲ့ဝန်ထမ်းလေ့ကျင့်ရေးအစီအမံပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ဇီးပင်ကြီးဗဟိုဝန်ထမ်းတက္ကသိုလ်တာဝန်ရှိသူတွေရဲ့သတင်းစာရှင်းလင်းပွဲကိုတော့ဖျက်သိမ်းခဲ့ပါတယ်အထက်တာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရတာကြောင့်မလုပ်ဖြစ်တော့ဘူးလို့စည်းပင်ကြီးတက်ကသူလုံကြုံရေးဝန်ထမ်းတွေကသတင်းတောက်တွေကိုပြောပါရရှင
်။မိုင်းညနေရဲ့စူးစီးတင်ပြချက်ဖြစ်ပါရခင်ဗျာ။အခုတခါတော့ထိုင်းနိုင်ငံကမြန်မာကလင်းငယ်ရဲ့နောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါ။ထိုင်းနိုင်ငံဆူဖန်ဘူရီခရိုင်ကကြံကင်းနဲ့မှပျောက်သွားခဲ့တဲ့ကလင်းငယ်တိစုံမှုဟာသွေးရသားရမဟုတ်ဘူးဆိုပြီးမိဘတွေကတိုင်ကျက်ဖွင့်ခဲ့ပြီးတဲ့နောက်ဆေးရုံကတော့အလောင်းကိုသေဖို့အတွက်မိဘထံဒီဇင်ဘာ26ရက်နေ့မှာပြန်လည်အပ်နှံခဲ့တယ်လို့ဆိုပါရယ်။ဒီအကြောင်းအခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မှတ်ရေးမှာကသတင်းပေးပို့ထားတာပ
ါ။စူဖန်ပူရီခရိုင်ထဲကမြမရွှေပြောင်းမိသားစုရဲ့နှစ်နှစ်ရွယ်ကလေးဟာကြံဆိုင်ခင်းထဲမှာပျောက်ဆုံးသွားတာဟာကိုယ့်ရဲ့မြောက်နေဖြစ်တဲ့ဒီဇင်ဘာလ25ရက်နေ့ကျမှသူ့ရဲ့အလောင်းကိုရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာပါ။ကလေးအလောင်းကိုပြန်တွေ့ခဲ့ပြီးတဲ့နောက်မှာတော့မိဘတွေကကလေးဟာသွေးရိုးသားရိုးသေဆုံးတာမဖြစ်နိုင်ဘူးဆိုပြီးရဲစခန်းမှာတိုင်ကျက်ဖွင့်ခဲ့ကြောင်းကလေးရဲ့ကိုခန္ဓာမှာလည်းဒဏ်ရာတန်ကျက်တွေရှိနေတဲ့အကြောင်းမိခင်ဖြစ်သူကပြောပါဗျာ။လော
ရမင်းအားသူရဲ့ကိုယ်ကဒဏ်ရာတန်ကျက်ရှိနေတဲ့
ကလေးမိဘတွေပြောဆိုတာကတော့သူတို့သားလေးဟာတေယိုးတေစင်တေဆုံးသွားတယ်လို့မထင်တဲ့အကြောင်းသဘာဝအတိုင်းတေတာမဟုတ်ဘူးရိုးရိုးတေတာဆိုဒီလိုမဟုတ်ဘူးအလောင်းကိုတွေ့တဲ့အချိန်မှာကလေးရဲ့ကိုခန္ဓာကခောက်နေတယ်ခြေထောက်ကနောက်ကိုလန့်ပြီးခေါင်းနှမ်းထိရောက်နေတယ်တာမန်မဟုတ်ဘူးတခုခုတော့ဖြစ်နေတယ်လို့ထင်တယ်ဆိုတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်။ဆေးရုံမှာကြီးကွင်းရတဲ့အခါမှာအလောင်းအနေထားကဒဏ်ရာတန်ကျက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကဆိုပါတယ်။ဒီဇင်ဘာလ26ရက်နေ့မှာတော့ကလေးအလောင်းကိုပြန်ပေးတာမို့သူတို့အနေနဲ့ ကလေးကိုမတကြိုသေးဘူးလို့လည်းဆိုပါရယ်ဒီတေရာရဲ့အနှဲငယ်ကြပြီလို့ဆိုပေမဲ့ကလေးအလောင်းကတော့အပုံနှံထွက်တာတွေအရေးတွေထွက်တာတွေမတွေ့ရဘူးလို့လည်းဆိုပါရယ်ဒီမှုနဲ့ပတ်သက်လို့သူတို့ကိုထိုင်းရှင်းနေတွေကကူညီဆောင်ရွက်ပေးနေပါတယ်ဆိုပြီးပြောဆိုသွားပါရယ်နိုင်ငံတော်တရားရေးဌာနကနေဒီအမှုအတွက်ရှင်းနေတွေကလိုက်ပါဆောင်ရွက်ပေးနေတာကြောင့်မိသားစုအနေနဲ့လည်းအမှန်တိုင်းဖြစ်စေဖို့အတွက်တိုင်ကျက်ဖွင့်ခဲ့တာဖြစ်တယ်လို့လည်းရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါရယ်
ဥပမာလည်းကြံမိသားစုလည်းဒီခါနဲ့ပတ်သက်ပြီးမှဟိုအမှန်တိုင်းပြည်အောင်ဆင်းဆင်းလုပ်ပြတာဆိုလို့ဒါဆိုတော့တောင်းဆိုလိုက်ပ
ါအနာပိုင်းနေဘက်ကတော့ကြံဆိုင်ခင်းတဲ့ကမြေကြီးတွေကိုတူးဆွားတဲ့ထွန်ဆက်မောင်းသူထိုင်းနိုင်ငံသားတဦးကိုတန်တရားနဲ့ထက်မှန်စစ်ဆေးနေပါတယ်သူ့ကိုပြီးခဲ့တဲ့ရက်ကလည်းစစ်ဆေးမှုတွေလုပ်ခဲ့တာပါကလေးဟာစော့ကစားရင်းနဲ့ထွန်ဆက်မောင်းတဲ့သူကမတော်တဆတိုက်မိသွားရကနေအလောင်းကိုများဆက်ပြီးဖောက်ဖျက်သလားဆိုတဲ့တန်တရားတွေရှိနေတဲ့အကြောင်းကိုလည်းခိုင်းသတင်းတွေမှာဖော်ပြနေပါတယ်ရှင်
ထိုင်းပြည်ဆိုင် VOE သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဒီမှာခေတ္တရနာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်စနေနေ့ညကအာပြင်ဆူနာမီရေလိုင်းတံခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းနဲ့ဂျဘာကျွန်းနှစ်ခုကြားဒေသကအသက်ရှင်ကျန်ရင်းနေသူတွေကိုနိုင်ငံတကာကြက်ချင်ဤအဖွဲ့ IFRC ကရှာဖွေမှုကယ်ဆယ်မှုတွေလုပ်နေပါတယ်ဆူနာမီတံကြောင့်သေဆုံးသူ429ဦးလောက်ထက်မနည်းရှိနေပြီးတရားရသူကတော့1500လောက်ရှိတဲ့ပြင်အိုးအိမ်ရွှေပြောင်းရသူ16000လောက်ရှိနေတာပါဒီအကြောင်းဂျနီဗာမြို့ကနေဒီ IFRC ရုံးချုပ်ကနေလီဇာစလိုင်းပေးပို့တဲ့သတင်းလွှာကိုတော့ဒေါခင်မျိုးသက်တင်ပြမှာပ
ါအင်ဒိုနီးရှားနိုင်ငံဟာငရင်နဲ့ဆူနာမီရေလှိုင်းအန္တရာယ်အတွက်စိုးရင်ရတဲ့ဒေတာတစ်ခုပါအာရှဒေတာမှာအဆိုးအဆုံးတဘာဝဘေးအန္တရာယ်ဖြစ်နေမှတ်တမ်းတင်ခဲ့ရတဲ့2004ခုနှစ်ဒီဇင်ဘာလ26ရက်နေ့တုန်းကအိန္ဒိယသမုဒ္ဒရာထဲမှာလှုပ်ခတ်ခဲ့တဲ့အာပြင်ငရင်နဲ့ဆူနာမီရေလှိုင်းတံကိုအင်ဒိုနီးရှားကအပြင်းထန်ဆုံးခံခဲ့ရတာဖြစ်ပြီးအဲ့ဒီအချိန်ကနိုင်ငံပေါင်း73နိုင်ငံကလူပေါင်း2သိန်းခွဲလောက်တည်ဆုံးရတဲ့အထက်မှာအင်ဒိုနီးရှားနိုင်ငံသားကအများဆုံးဖြစ်ပါတယ်။အခု14နှစ်အကြာပြန်ပြီးနယ်လန်ထူလာခြင်းနှစ်ပတ်လည်နေ့ကျင်းပဖို့လုပ်နေခြင်းမှာပဲစနေနေ့ကနောက်ထပ်ဆူနာမီတံကိုခံခဲ့ရတာဖြစ်ပါတယ်။ဆူမာထရာနဲ့ဂျာဗာကျွန်းနှကျွန်းကြားကစန္ဒာရေလက်ကြားထဲမှာရှိတဲ့ NX Krakatoa မီးတောင်ပောက်ကွဲမှုနဲ့ရေပြင်အောက်ပင်လယ်ကျမ်းပြင်မှာမြေလွှာပြိုကျရွေရှားမှုအများအပြားဖြစ်ပွားခဲ့တဲ့နောက်ဆူနာမီရေလိုင်းကြီးတွေရိုက်ခတ်ခဲ့တာဖြစ်ပါတယ်။အရင်ကဆိုးရတဲ့ဆူနာမီရေလိုင်းဒဏ်ကိုခံခဲ့ရတာဟာဒီဒေသအတွက်ကြီးမားတဲ့သင်္ကန်းစာကိုရစေပါတယ်။ဒါကိုအသုံးချပြီးအသက်ရှင်ကျန်ရသူတွေကိုကယ်ဆယ်ကူညီဖို့နဲ့အထောက်အကူပစ္စည်းတွေအမြန်ဆုံးပေးနိုင်ရေးအတွက်အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေကစူးစမ်းနေကြပါတယ်။အသက်ရှင်ကျန်ရသူတွေဟာအစပိုင်းတုန်းကတော့နောက်ထပ်ရေလိုင်းကြီးတွေရိုက်ခတ်လာမှကိုကြောက်ပြီးကန့်ကြေကိုမသွားရကြပဲ။ယာယီခိုလုံနေတဲ့စခန်းတွေမှာပဲစုပြီးနေနေကြတာတွေ့ရတယ်လို့ကြက်ချင်းကြီးအဖွဲ့ပြောခွင့်ရ Laura Angle Fountain က VOA ကိုပြောပါတယ်
။ But they started to emerge in search for loved ones and to assess damage to their property.And what we're seeing right now အခုတော့ပြောင်းနေတဲ့သူတို့ရဲ့ဆွေမျိုးသားချင်းမိတ်ဆွေတွေကိုစပြီးတော့လိုက်ရှာနေကြသလိုသူတို့အိမ်တွေဘလောက်ပျက်စီးသွားတယ်ဆိုတာကိုလည်းလိုက်ပြီးတော့ကြည့်နေကြပါပြီ။အခုကျမတို့တွေ့နေရတာကတော့ချေချိုးလက်ချိုးထန်ရရတဲ့သူတွေပျက်စီးနေတဲ့နေအိမ်တွေနဲ့လူတွေကလည်းတုံ့နှုတ်ပြီးတော့ခြောက်ခြားနေကြတာပါ။ဒါကလည်းသူတို့ကသဘာဝဘေးအန္တရာယ်နဲ့ကြုံကြရတာ
။နိုင်ငံတကာချက်ချင်းကြီးအဖွဲ့ချုပ်ကသူ့ရဲ့သဘာဝဘေးအန္တရာယ်အရေးပေါ်ကယ်ဆယ်ကူညီရန်ပုံငွေတွေကနေ American Dollar 3,300 ကျော်ကိုဆူနာမီရေလိုင်းတံခံရမှုကူညီကယ်ဆယ်ရေးအတွက်အင်ဒိုနီးရှားချက်ချင်းဤဖွဲ့ကိုအကူအညီပေးခဲ့တယ်လို့ Angle Fountain ကပြောပါတယ
် Our priorities right now are to ensure medical
အခုလောလောဆယ်တော့ရေးပေါ်ဆေးကုသပေးတာမျိုးတောက်ရည်တံရရှိဖို့ရေကောင်းရည်တံရရှိဖို့ကျမတို့ကဦးစားပေးပြီးတော့လှုပ်ဆောင်နေကြပါတယ်ဒါကြောင့်မလို့အင်ဒိုနီးရှားချက်ချင်းဤဖွဲ့ကရေတံ track ကဆလေးကနေရာချထားပေးပါတယ်ဆူနာမီတံခံခဲ့ရတဲ့ဒီဒေသကလူပေါင်း 9,000 လောက်အတွက်ကျန်းမာရေးစောင့်ရှောက်ကုသမှုတွေစိတ်ပိုင်းဆိုင်ရာအထောက်အကူပေးတာတွေတကူရေးတန့်ရှင်းရေးဆိုင်ရာတွေမှာအကူအညီတွေပို့ပြီးတိုးပေးဖို့လုပ်နေပါတယ်ရှင်
။ဒါအပြင်ကယ်ဆယ်ကူညီရေးအတွက်ရောရှာဖွေရေးအတွက်ပါအချိန်မနှောင်းခင်လှုပ်ဆောင်နိုင်ဖို့အတွက်ရဟန်းရံနှစ်ဆင်းကိုပါချက်ချင်းကြီးအဖွဲ့ကနေဆက်လွတ်ကူညီနေတယ်လို့လည်း Angle Fountain ကပြောပါတယ်။ခရီးသွားတွေအလာများတဲ့နာမည်ကြီးအပန်းဖြေကမ်းခြေတွေမှာရိုက်ခတ်ခဲ့တဲ့ဆူနာမီရေလိုင်းအတွက်ကြိုတင်သတိပေးချက်တစုံတရာတော့မရခဲ့ပါဘူး။အဲ့ဒီဒေတာတွေမှာနိုင်ငံခြားခီးသွားအများပြားလာရောက်တဲ့ဟိုတယ်တွေနဲ့ကမ်းရိုးတန်းတစ်လျှောက်အခြေချနေထိုင်သူကအများပြားရှိနေတာပါ။
တော်ခင်မျိုးသက်တင်ပြခဲ့တာပါအခုလိုဒီဇင်ဘာလကုန်ပိုင်းဆောင်းတွင်းကာလမှာ VOA ပရိသတ်နဲ့သရရှင်တွေအတွက်အဆိုတော်ဂျဝါပြန်လည်တည်ဆူထားတဲ့ဆောင်းဝေတဲ့နှင်းဆိုတဲ့တေးသချင်းကိုလက်ဆောင်ပါခြင်းပါတယ်ခင်ဗျာရှင်ကြွယ်တီဆိုတဲ့ဆောင်းဝေတဲ့နှင်းဆိုတဲ့ခိုင်ထူးရဲ့တေးသချင်းကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့ကြာတာပတိနေ့မနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ3040 48အပြင်လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ကအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော
့ပြစ်ချရစရေးမလုပ်ဘဲနဲ့ကွက်တိကွက်တာတနည်းအားမတိုက်တနည်းမှာကြတော့စေရစေဆိုအဲ့လိုလုံးလုံးနေလို့ကတော့ကျွန်တော်တို့ကငြင်းငြိုင်းဖြစ်စီရအောင်မြင်မှာမဟုတ်ဘူးလို့အဲ့လိုအားလုံးတမထောက်ကြတယ်ကျွန်တော်လည်း
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဒေါ်လလတန်းနဲ့အတူတင်ပြမှာဖြစ်ပါတယ်ရင်းညာလူနေစုအပေါ်ဖိနှိပ်ဆက်ဆံမှုအတွက်မြန်မာအစိုးရကိုတောင်အာဖရိကနိုင်ငံကကုလသမဂ္ဂမှာပြစ်တင်ဝေဖန်ဆိုတဲ့ခေါင်းစဉ်နဲ့တောင်အာဖရိကထုတ် Daily Maverick သတင်းစာမှာရေးထားတဲ့ဆောင်းပါးကိုတင်ပြခြင်းပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအတွင်းလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုမဲခွဲဆုံးဖြတ်ရမှာတောင်အာဖရိကနိုင်ငံဟာမြန်မာနဲ့ပတ်သက်လို့ကြားနေမဲတာပေးခဲ့ပေမဲ့နောက်ပိုင်းမှာတော့တောင်အာဖရိကရဲ့ရည်တည်ချက်ပြောင်းသွားခဲ့တယ်လို့ဆောင်းပါးရှင် Peter Fabricius ကရေးပါတယ်။မြန်မာနိုင်ငံမှာရင်းညာတွေအပေါ်လူအခွင့်အရေးချိုးဖောက်နေတာနဲ့ပတ်သက်လို့တကမ္ဘာလုံးကအတန်းကျဲလောင်စွာပြစ်တင်ကန့်ကွက်နေခြင်းမှာတောင်အာဖရိကအနေနဲ့လည်းပြီးခဲ့တဲ့စနေနေ့ကကန့်ကွက်မဲပေးဖို့သူ့တန်ကိုယ်စားလှယ်အဖွဲ့ကိုတောင်အာဖရိကနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဝန်ကြီးလင်ဒဝီစီဇူလူကညွှန်ကြားခဲ့တယ်လို့ဆိုပါတယ်ရိုဟင်ဂျာရေးဆုံးမြတ်ရာမှာအခြားသော135နိုင်ငံဤသူတောင်အာဖရိကအနေနဲ့လည်းထောက်ခံမဲပေးခဲ့ပြီး၈နိုင်ငံကကန့်ကွက်မဲပေးက22နိုင်ငံကကြားနေခဲ့ပါတယ်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတောင်အာဖရိကရဲ့ရည်တည်ချက်ကိုကြည့်ရင်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တောင်အာဖရိကရဲ့နိုင်ငံသားကြီးမူဝါဒပြောင်းလဲလာတာကိုပြသရရောက်တယ်လို့ဝန်ကြီးစီဆူလူကပြောပါတယ်။ဒါပေမဲ့တောင်အာဖရိကရဲ့နိုင်ငံသားကြီးမူဝါဒဆိုင်ရာယက်တီချက်ဟာပြဿနာတစ်ခုချင်းအလိုက်သာစဉ်းစားခြင်းသာဖြစ်တယ်လို့ဆောင်းပါးရှင်ကပြောပါတယ်။တောင်အာဖရိကဟာလူအခွင့်အရေးချိုးဖောက်မှုတိုင်းအတွက်အလိုအလျောက်လိုက်ပြီးကန့်ကွက်နေတာမျိုးလှုပ်လှအောင်မှမဟုတ်ဘူးလို့ဆောင်းပါးရှင်ကသုံးသပ်ပါတယ်။ရုရှားကခရိုင်းမီးယားဒေသကိုကျူးကျော်မှုကလူ့အခွင့်အရေးချိုးဖောက်မှုမြောက်ပြီးခဲ့တဲ့စနေနေ့ကကုလသမဂ္ဂထွေထွေညီလာခံနဲ့မဲခွဲရမှာထောက်ခံမဲ65မဲကန့်ကွက်မဲ29ဂျားနေမဲ80ရှိခဲ့ပြီးအတည်ပြုခဲ့ပါတယ်။အဲ့လိုမဲခွဲရမှာတော့ကန့်ကွက်မဲထည့်ခဲ့တဲ့28နိုင်ငံထဲမှာတောင်အာဖရိကနိုင်ငံအပြင်တရုတ်၊ကျူဘာ၊မြောက်ကိုရီးယား၊အီရန်၊ဘူရွန်ဒီ၊မြန်မာ၊ဗင်နီဇွဲလား၊ဇမ်ဘာဝေစတဲ့နိုင်ငံတွေပါဝင်ပါတယ်။အပြည့်စုံကိုတော့ Daily Maverick သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်ပြီးကြီးထွားလာနေတဲ့ရိုဟင်ဂျာပဋိပက္ခတွေကိုမသမာသူတွေကအခွင့်ကောင်းယူနေကြတယ်ဆိုတဲ့ကောင်းကြီးနဲ့ South China Morning Post သတင်းစာမှာ Gavin Kelleher ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်2019ဩဂုတ်လကဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်ဝင်လာကြရမှာ NGO အထောက်အကူပေးရေးအဖွဲ့အစည်းပေါင်း140နှစ်သူတို့ဝန်တန်းထောင်နဲ့ချီးပြီးခေါက်စစားကိုလာရောက်ခဲ့ကြရမှာအများစုကတော့စခန်းရှိရာရိုဟင်ဂျာ6သိန်းတို့ကိုကူညီကယ်ဆယ်ရေးတွေအဓိကထားယူခဲ့ကြတာဖြစ်ပါတယ်။ငွေကြေးပစ္စည်းအရင်းပြင့်ရှာပါမှုအစိုးရ policy ရှုပ်ထွေးမှုပြင်မုတ်တုံမိုးကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့တာတွေရှိပေမဲ့လုံခြုံရေးပတ်ဝန်းကျင်အနေထားအားနည်းချက်ကတော့စိတ်အပြည့်အစုံအခက်အခဲတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းနယ်စပ်ရှိခေါက်စစ်စားမှာကာလကြာရှည်မူရီစီမောင်ကိုလမ်းကြောင်းရှိခဲ့ပြီးလူစုဂိုင်းတွေကရှမ်းပြည်နယ်ကနေယာဘမက်ဖက်တမီနဲ့တခြားစိတ်ကြွဆေးပြားတွေကိုဘင်္ဂလားဒေ့ရှ်၊နီပေါ်နဲ့အိန္ဒိယနိုင်ငံတွေကိုခိုးသွင်းနေခဲ့ကြတာဖြစ်ပါတယ်။ဒုက္ခသည်တွေကိုမူရီစီတဲခိုင်းတာတွေရှိသလိုသူတို့ကိုယ်တိုင်ကလည်းဒုက္ခသည်တွေဟန်ဆောင်ပြီးမူရီစီခိုးသွင်းတာတွေရှိခဲ့ပါတယ်။တခါတရံလေကူညီကယ်ဆယ်ရေး NGO အဖွဲ့တွေရဲ့ဒစိမ့်တွေကိုတုံးပြီးစစ်ဆေးမခံရလေအောင်မြို့ရေးဆေးမှောင်ကိုတွင်းသူတွေကသူတို့ရဲ့ကားတွေမှာကတ်ခါအတားဆီးမှရှိမြို့ရေးဆေးတွေတွင်းတာတွေလည်းရှိခဲ့ပါတယ်။ Bosoraga, Shamdakin says him, Murima, NGO de Choruye, Gamang Duri Ninele, we say Monko Murima, Bawe Nijara, Driades, we chepave. Dabi and Rohingya, mute me, minkling Yeriha, she Ashama, Lu Monko, young waging, Kangayabare. The Choroga Adama, Kainse Kayabi, the Chorogaro, Tying Malaysia Ne. Dakani, New Delhi, Nuji Rima, Ling Lungan Rima, Yangsa, Kanke Jayabare, Kulo, Lukong Guja, Durima, Bangladesh, Luzo, Gang Gangsong Ripa, Wenjadru, Myama Yeyashi, Myama Sitane, Didagan, Siwaye, Bweza, Lucha, Durile, Pawende, Tautad Rile, Dwikiabare, Enjur Regale, Dikesagu, Wiyo, Sepeye, Throkurang, Ate and Ye Chincho, Kanjayare, Dwejang. That is she, yen sign pishin jabu, win lee jara good via bari. No pitanat hugaro. They net she, she de duca, de rude, geze ye, pisidwe, chanchi ye lungama. Coxes zashi, poesida ye, dawen gun rene. De dagan, see why lungan shin re tanga. Bowman chin chow, now she chin canyare, chebet bari. Do tenga contract we ya on nimuzum, jin don jara we, dwea the loo. Dedagan, Nangan ye the Marine, Suya Yashidwe, Anago, Tombi. Pisi, where you nayedwe, Chinchow, Taito, Mudwele, Shigivare. Kulo, Keke, Piatana, Dwine. Longjo Yema, Suya Zungaro. Ye, agri, like some who bear Pibare. Langway down at Rigo, NGO Rigama Baye. Guron Rigani, Pisi Rigo, Pimato Dari, Shigabi. Pisi, Kokayalu, Geze, NGO, Puedriga, a moo, Pueme, Suyele. Lama bie yega mugu lama kandalu sonzan sisebule nyesu kejararui shibare. Dajan Rohingya ptipeka ha dudia nedwin chine wiyao laya ma. Miebie ma longjongwe chine ha bobi sepiasia gauni dhulu. Tandama yeya letwe pie shanayme nilanle matwe dia dibabu. Dejara de kugaro kokses zama lokaing nejare geze NGO pwerwi ni ne. Through Windan Rie, Longjong Ego, a Piova, Dawem Yujawu so ye, Leshi Kuni Geze, Joba Atamu, Dialunha, Doka Lala Jinet, Yensai Nine, Lu Sambashinga, Taupia, Tavarishim.
Dorashimashi, Maja thinking Nungawe, Lunga Nubinashi at Ugo, Muisewa Lawe, Grishimune, Nishi Town at Pipi like Jetre, Women and Retrobolani Vare. Muisewari, Miao Mia, Pansy Mini Bime. Dear Kango Mamida Yasuwe Mujirigo, Mapoto Nainarita, Piosia, Piniare, Mimaning at Yasin, Yisanier, Anne Chadrine, Patalu, few years Nininia, Daya Lilacisema, soon retire on Bashin. We see what about when Yasuwe Mudi, Chasin, Barry looks on nameless Rarigo, Dorashin, we bow with Sunny Dabo Pico Jamari. Bow with Sunny Mimia Ludurine, few year phone number, J. Nitonian, ne, Doshin, ne. Nangangali who call you be, Satuyame telephone nabago, Jotin people tane mare. Kurema Pawan I need to in Nele, email never pipi at that fine ever pipi. View your email Lisa, Burmese@voanews.com go, Jotin people tane low, view your Facebook Samina Male, Machetri Jotin Yita people tane mare. Sneaking at Diane Lysis and Art Josu Varation.
Lamesaninya view a daily line season ma, Thorashini, Pawin, Swinu Jabao, no Taman, Peko Laya Varekna. Kudukaro, American Idiento, English Dingazago, Dolla Danga, Puchapi Mapchabare.
Digrimne, Jimpiame, Idiom Atungaro
Gung Ho
Surabe Pipare. Didunga diu batagani sinte laraba. K U N G kanga diolu lo H O hoga tudua suro. Sakai kunye daya divegaro tudua lo lo daboshim. Didio bada atungani dria kabasi dunga. Ingle bada atoma tetuin atompu lare lu subare. Ingle bada atomaro K U N G H O sa G U N G gung. H.O. Gangholo subiro, pianle, don't be larelo subare. Tanguya listen, Nakuniga, Tosinga, American, Marine Dabujo, Evans Carlsonani, Dio Bada don, Gangho ye, Silo Ninuswa, Lulu Gangelo, Nedibe, good Wajana, Biro, သူရဲ့စီဝေးပေါ်မှာဒီအတုံးကိုထည့်တယ်ပြီးသုံးလိုက်ရကနေပုံနှိပ်မှာအသုံးပြုလာတာဖြစ်ပါတယ်။ idiom ၄ဘဲကတော့စိတ်ဓာတ်တက်ကြွမှုရှိတာကိုရည်ညွှန်းပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ John is gung-ho about serving in the Marines. He has trained himself hard to pass the physical tests.
ဂျွန်ကမရင်းတပ်ထဲဝင်ဖို့တိတ်ကိုစိတ်အားထက်သန်နေတယ်။ကာယစစ်ဆေးတာတွေကိုသူအောင်မှုတွေလဲသူကိုယ်သူအပင်ပန်းခံပြီးလေ့ကျင့်ခဲ့တယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John is gung-ho about serving in the Marines. He has trained himself hard to pass the physical tests.
တခုခုနဲ့ပတ်သက်လို့တိတ်ကိုစိတ်အားထက်သန်နေတယ်ဆိုရင်idiom အတုံးရဘယ်လိုရည်ညွှန်းပြောမလဲ
gung ho
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေတင်ပြခဲ့တဲ့ idiom အတုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ပို့ချတဲ့အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတော့ဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါမြောက်ပိုင်းအဖွဲ့လေးလို့ခေါ်တဲ့တိုင်းသားလက်နက်ကိုင်သုံးဘွဲ့နဲ့လေးလခွဲအပြည့်ရထားမယ်လို့တက်မတော်ကောင်ဝေးဦးစီးချုပ်ကကြေညာလိုက်တဲ့ကိစ္စကိုဝေဖန်စမ်းစစ်သူတချို့ကကြိုးစို့ကြပေမဲ့သတိထားစောင့်ကြည့်ခြင်းတဲ့သဘောတော့ရှိနေကြပါတယ်။ဘာကြောင့်ပါလဲ?တိုင်းသားနိုင်ငံရေးလေးလာသုံးသက်သူဆိုင်းဝမ်ဆိုင်းနဲ့ဦးကျော်စံသာဆွေးနွေးတင်ပြထားပါတယ
်။ဆိုင်းဝမ်ဆိုင်းခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကတက်မတော်ကမြောက်ပိုင်းအဖွဲ့၃ဘွဲဖြစ်တဲ့TNLA ရဲ့ကုကန်ရဲ့ AA ရခိုင်အဖွဲ့ရဲ့အဲ့ဒီအဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးကြီးညာပါတယ်တစ်ဖက်သက်ကြီးညာတယ်သူကလေးလာခွဲရစက်ထားမယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စိုင်းဝန်ဆိုင်ကြိုးစားပါသလားခင်ဗျာ
ကြိုးစားတယ်ခင်ဗျာဒါပေမဲ့အဲ့ဒီအချိန်တော့ကျွန်တော်ကဒီပိုင်းခြားအကန့်အသတ်တွေရှိတယ်ဆိုတော့မတည်တဲ့အချိန်မှာကျွန်တော်ကြိုးစားအဲ့ဒီနောက်ပိုင်းကျတော့တော်လိုင်းအဖွဲ့စီရီယာရောတခြားလူတွေကလည်းထောက်ပြတာဒါတော့တိတ်ပြီးဟိုစားပေါ့အတီတရားရှိရှိနဲ့ချင့်ချိန်မှုရှိတဲ့အကောင့်မြေဝါကလောက်ပဲသူကဖြစ်နေတယ်ပါ cautious optimism ပေါ့တကယ်လို့ကဒီရာဂန်နေတော့ကြည့် optimism လည်းမဖြစ်နိုင်ဘူးလေသူကတုံ့တက်တာ
ဆိုပထမတစ်ချက်ကတော့ဒီတပ်မတော်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာအပိုင်း5 6 9ဆိုတဲ့နေရာမှာဘာမလို့ရဘာမလို့ရဆိုတော့ကန့်သက်ထားတဲ့စီကံတွေအများကြီးပါပါတယ်ဆိုတော့အထက်အပိုင်း5 6 9ပါဖြစ်စဉ်ဖြစ်ရများပေါ်ပေါက်လာပါကတမတော်အနေဖြင့်လွှတ်သူတို့တားဆီးဆောင်ရွက်သွားမည်ဖြစ်ပါသည်လို့ရေးထားတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သံတရားရှိရတယ်ဆိုတော့ဆိုင်းဝန်ဆိုင်ကောဒီကိစ္စကိုအဓိကထောက်ပြလိုတာလားခင်ဗျာ
အဲ့လားထောက်ပြဖို့သူကလိုတယ်ဘာကြောင့်လဲဆိုတော့သူတို့ကပြောသလိုလုပ်ရင်လုပ်မလုပ်လို့ရှိရင်တော့ကျွန်တော်တို့ကခင်ဗျားတို့ချက်မိုးရမယ်ဆိုတဲ့ပုံစံမျိုးနဲ့သူကလာတဲ့ခါကျတော့ reconciliation ပေါ့ဗျာပြန်လဲပေါက်ဆက်တယ်နဲ့အနည်းထားမျိုးတစ်ခြေချတဲ့အနည်းထားမျိုးတော့ရောက်ပါတယ်အဲ့ဒါတော့ကျွန်တော်ချက်တာဖိတ်ပြီးတော့ကောင်းလာတဲ့တရင်ပေးဖို့ပေးနေတော့မဟုတ်ဘူးလို့ကျွန်တော်ချက်တာ
တစ်ဖက်သားအပေါ်စီးနဲ့လက်လင်ချိုးပြီးတော့ခိုင်းထားတဲ့သဘောဖြစ်နေတယ်ဆိုတဲ့ဘောပေါ့
အဲ့ဒီပုံစံမျိုးတော့ပေါက်နေတယ်ဟုတ
်တယ်ဒါပေမဲ့23ရက်နေ့မှာအဲ့ဒီအဖွဲ့3ဘွဲကတုံ့ပြန်ပြီးတော့သူတို့ဟာဒီဟာကိုကျူးဆွေးတယ်ဆိုပြီးတော့ကြီးညာကြတဲ့ထုတ်တယ်ခင်ဗျာ
ဟုတ်တယ်ခင်ဗျာသူကအဲ့ဒီပထမအအောင်ဆုံးကြီးညာချက်ကထုတ်တယ်ဒီနောက်ပိုင်းကျတော့သူကအကုန်လုံးပါမယ်ဒီပဲသူကဖြစ်လာရောအဲ့လိုဖြစ်လာတဲ့အထက် Northern Alliance ကလည်းထုတ်တယ်ဗျာနောက်ပြီး SPNCC ကလည်းထုတ်တယ်ဗျာနောက်ပြီးအီလဝစစ်တပ်အနေနဲ့သူတို့ကထုတ်တယ်အဲ့ဒါအပြင်ဟို SSPB တို့ KNU တို့နောက်ပြီး KN အဲ့ဒီတော်လိုင်းအဖွဲ့အစည်းတွေကလည်းသူကဒီလုံးအတိုင်းအတာနဲ့သူကပြစ်ခတ်ရစေမှုမဟုတ်တဲ့အတွက်ကြောင့်မို့လားအောင်မြင်မှုရဖို့ခရင်းတယ်လို့သူကလာတော့ထောက်ပြတယ
်နောက်တစ်ခုအဲ့ဒီသူတို့ကြီးညာတဲ့အဖွဲ့၃ဘွဲ့မှာသူသဖြင့် AA ရခိုင်အဖွဲ့နဲ့ပတ်သက်နေတဲ့ရခိုင်ပြည်ဘက်မှာအပြစ်ခတ်ရစေမှုဆွဲကြမပါဘူးဒီကိစ္စကိုလည်းလူတွေကသံသယရှိကြတယ်ခင်ဗျာ
အဲ့ဒါကိုတိကျအားဖြင့်ကျွန်တော်တို့ကသံသယရှိတာကျွန်တော်တို့ဒီမကောက်အဲ့ဒီဟိုလက်နက်ကင်တော်လိုင်းအဖွဲ့စီရလို့လည်းအဲ့ဒါကိုပဲသူကထောက်ပြတယ်တပြည်တော်အတိုင်းအတာနဲ့အပြစ်ချရစေမလို့ပဲနဲ့ကွက်တိကွက်ကြတနည်းအားမတိုက်တနည်းအားမကြတော့စိတ်ရစဲဆိုအဲ့လိုလုံနေလုံနေလို့ကတော့ကျွန်တော်တို့ကဒီငင်းငယ်ကြီးဖြစ်စီရအောင်မြင်မှာမဟုတ်ဘူးလို့တို့ကအ ဲ့လိုအားလုံးတမထောက်ပြတယ်လေကျွန်တော်လည်းဒီလိုမြင်တာပဲ
တချို့သုံးသပ်သူတွေကအေးအေးကအဲ့ဒီရခိုင်ဘက်မှာတချို့နယ်မြေတွေကိုစိမ့်ပိုက်ဖားနိုင်တော့အဲ့ဒီဟာကိုအစည်းအမပြုလိုက်ရတယ်လို့ဖြစ်သွားမှာဆိုလို့တမန်တော်ဘက်ကဒါကိုချင်းချင်းပြီးတော့လုပ်နေရလို့ပြောကြတယ
်မှန်တယ်လို့ကျွန်တော်ပြောရမယ်ဘာလို့လဲဆိုတော့အေးအဲ့ဒီရခိုင်ပြည်တဲ့ကောင်ကမထိုးပေါက်ခဲ့ဘူးတော့အခုထိုးပေါက်ဝင်ရောက်တာတော့ဘယ်လိုလုံးလုံးမကျိုက်ဘူးအတိအမှမပြုချင်ဘူးအဲ့ဒါကြောင့်မို့အဲ့ဒီဒေတာတွေကိုသူတို့ကအပြည့်အခရစေးရေးဒေတာထဲတို့မထည့်ချင်ဘူးဆိုတဲ့ပုံစံမျိုးသူကသူကအဲ့လိုညီထားမျိုးတွေတော်တော်လုံးတဲ့ပုံသူကပေါက်တယ်အရင်ပြောရလို့ရှင်တော့ဗျာအဲ့ဒီဟိုစိတ်ရစိတ်ရရစိတ်စိတ်ပြီးတော့သူတို့အတာစီရနိုင်မလားလို့ထင်တယ်ထင်တဲ့ပုံစံမျိုးတွေသူတို့လက်လို့တယ်ကျွန်တော်ပြောလို့ရတယ
်နောက်တစ်ခုကဒီအပြည့်အခရစေးရေးကြီးညာတာဟာကဝေးဥစည်းချုပ်ကထုတ်ပြန်တာဖြစ်နေတယ်။အရင်တုန်းကဥသိန်းစင်လက်ထက်တုန်းကတော့သမ္မတကထုတ်ပြန်ခဲ့တာဖြစ်တယ်။ဒီကိစ္စဝင်တွေကစံတရားရှိကြတယ်။အဲ့ဒါကဘလောက်အရေးကြီးလို့လဲခင်ဗျာ။စစ်တကထုတ်ပြန်လိုက်လို့မရဘူးလားတမန်တော်ကဝေးဥစည်းချုပ်ကသူကတိုက်နေတာမပြစ်တော့ဘူးပြစ်ခတ်ရဆက်မယ်ဆိုပြီးတော့ကဝေးဥစည်းချုပ်ကကြေညာတာနဲ့ပတ်သက်ပြီးတော့ဘာကြောင့်များလူတွေစံတရားရှိနေကြတာလဲဒီကိစ္စက
။ဒီဘူရအဖြစ်ပြစ်ခတ်ရဆက်ရလို့ဒီညီညာရေးအစီအစဉ်လို့သွားလို့ရမှာဟုတ်။အခုတော့အစိုးရလုတ်တာဖြင့်စစ်တပ်လုတ်တာဆိုတဲ့ပုံစံမျိုးတူပေါက်တာပေါ့
အခုကျွန်တော်တို့ကအဲ့ဒီခရယာစီကြီးညာချက်ထုတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်ထောက်ပြဝေဖန်နေရတယ်ကျွန်တော်တကယ်စီးကျင်တာကတော့ဒီလိုအပြစ်ခရယာဆဲထားတဲ့ကာလလေးလခွဲလို့ပြောတယ်ဒီကာလအတွင်းမှာနှစ်ဖက်ညီညာရေးတွေ့ဆုံဆွေးနွေးမှုတွေလုပ်မယ်ထင်ပါတယ်ဘယ်လောက်ထိရှေ့ကိုရွေးနိုင်တယ်လဲဆိုတာကိုကျွန်တော်အဓိကစီးကျင်တာဖြစ်ပါတယ်ဆိုင်ဝန်ဆိုင်ဘယ်လိုခံမှန်းပါလဲဘယ်လိုဆုံးသတ်မိလဲဆ
က်စင်တာတက်မတော်ရဲ့အမြင်ကသူတို့အပ္ပမအောင်ရင်းနေတဲ့ဘော်လေးသူတို့ကညာထားပြီးညာပြီးတော့အခုတစ်ဖွဲ့စီတစ်ဖွဲ့စီနဲ့သူကပိုင်လဲဆိုတာသူလုတ်တင်တာအဲ့ဒါလုတ်ပြီးတဲ့နောက်ပိုင်းမှာ NCA လက်မှတ်ထိုးရမယ်လက်မှတ်ထိုးပြီးမှတန်တဲ့ဟာတွေဆက်လုတ်မယ်ဆိုပြီးဒီတမတော်ဘက်ကဒီလိုပုံစံသူကဆက်ထားတယ်ဒါနဲ့လက်မှတ်ထိုးဖို့လူရင်းဒီရဲ့အဖွဲ့ရဲ့အဲ့ဒီတမတော်စဉ်းစားဖို့စဉ်းစားနည်းနည်းမျိုးနဲ့တော့မစဉ်းစားဘူးသူစဉ်းစားတာပထမဆုံးအပြည့်ရမယ်ရပြီးလို့ရဒီနိုင်ငံရေးဟုတ်တော့ဗျာ political dialogue framework ဒီသူရဲ့တဘောချပြနိုင်မှသူလက်မှတ်ထိုးမယ်ဆိုတဲ့ပုံစံမျိုးနဲ့သူကလာဆိုတော့ကျော်ဆင်းတာသူတို့လှုပ်ချင်တဲ့ပန်းတန်းတဲ့အောင်တဲ့တိတ်တူတဲ့ပုံမှာပေါ့အဲ့ဒါတောင်မှကျော်ဆင်းတာနည်းနည်းတော့ဖြစ်ခဲ့မယ
်ဒါပေမဲ့ DNC ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအများကြီး10ဘွဲလောက်ရှိနေပြီဆိုတော့အဲ့ဒီတိုင်းရင်းသားတွေလက်မှတ်ထိုးခဲ့တာကိုကျွန်တော်မှားတယ်လို့ပြောလို့ရမလားအခုသူတို့စိတ်တိုင်းမကြလို့ NCU လက်မှတ်မထိုးဘူးပြောနေတဲ့အဖွဲ့တွေကိုပြန်ပြီးစော်ရတက်မယ်ဆိုရင်ဟူလူတွေလက်မှတ်ထိုးထားတာပဲအရင်ဆက်ဖွဲ့လောက်တော့မှာ
လက်မှတ်ထိုးရတဲ့လူတွေကိုယ်တိုင်ကလက်မှတ်ထိုးမိတာမှားများမှားနေလားဆိုတော့ပုံစံမျိုးရှိတဲ့အတွက်ကြောင့်မို့ CNU ကလည်းကျွန်တော်ခဏပြီးထက်ထိုင်မယ်ဆိုပြီးတော့ပြောတာပေါ့အဲ့ RCSS ကလည်းသူကအခါပေါင်း4560လောက်တူတော့ပြစ်နေခန့်နေကြတဲ့ခါကျတော့လက်မှတ်ထိုးထိုးနေတန်းလာနေပြစ်နေတဲ့ခန့်နေကြတဲ့ခါကျတော့ကျွန်တော်တို့ GNC ပေါ့ Trial Joint Monitoring ဟို meeting ပဲတော့မတက်ဘူးဆိုပြီးသူကထွက်ထိုင်အဲ့လိုထွက်ထိုင်လိုက်လက်တဲ့အတွက်ကြောင့် NCA ကြီးရတော့ရပ်သွားတာဆိုတဲ့ခါကျတော့လက်မှတ်ထိုးထားတဲ့လူတွေကိုယ်တိုင်ကသူတို့ကသူတို့ထုံးမိထုံးမကြီးများဖြစ်နေကြလားဆိုတာသက်ကမပြောရင်တမယ်ပဲသူကကျန်တော့တော့
နောက်တစ်ခုကကျန်တဲ့နိုင်ငံတွေအခုကမ္ဘာမှာဗမာပြည်ရဲ့ပြည်ပင်းစကတော့စိတ်ဆက်တန်းရှည်အလားတူသော်ပဲလက်တင်အမေရိကမှာကိုလံဘီယာမကြသေးခင်ကသမ္မတကဆင်းသက်ပြီးတော့သူတို့နိုင်ငံရေးပါတီစုဆောင်ဝင်ပြီးခဲ့တယ်ဒါတကယ်ကိုလူအဖွဲ့အစည်းတစ်ခုလုံးကိုအခြေခံပြီးဖြစ်နေရပဲအဲ့မှာလည်းပဲဘိန်းတွေနဲ့မူရင်းဆေးဝါးအဓိကကုကင်းတွေလုပ်ပြီးတော့ဖြစ်လာခဲ့တာအဲ့လိုစဉ်းစားနိုင်တာတွေ့ရတယ်။မြန်မာပြည်နဲ့နှိုင်းယှဉ်ပြီးများစိုက်ဝန်ဆိုင်စဉ်းစားမိသလား။ကျွန်တော်တို့ကဘာကြောင့်ပုံခက်နေရလဲ
။ကျွန်တော်ပုံခက်နေရတာတိုင်းပြည်ကသူက multi ethnic ဆိုသူလူမျိုးပေါင်းစုံစုပေါင်းနေထိုင်နေတယ်ဆိုတော့အတိတရားကိုသူတို့ကအပြည့်အဝလက်မခံနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီအတွေ့အခေါ်အယူဆပိုင်းအပိုင်းအရာအဲ့အုပ်ချုပ်သူလူသားစားတွေကသူကမှားနေတဲ့အတွက်ကြောင့်မို့ကျွန်တော်ကစစ်စက်တိုးလို့မရတာဖြစ်တာဒီလူမျိုးကြီးဖြစ်တဲ့ပမာလူမျိုးကတခြားလူမျိုးတွေပေါ်မှာဒီလိုမင်းမင်းမူရမယ်ဆိုတဲ့အတွေ့အခေါ်ကသူက မဖြောင့်နိုင်တဲ့အခါကျတော့နိုင်ငံရေးကြီးကကျွန်တော်နှိစဖို့အတွက်ဒီမှာကခက်ခဲတယ်ကျွန်တော်ဆန္ဒအဲ့ဒါအဓိကပြတ်ပလန်ကိုကျွန်တော်ထင်တာ
အဲ့တော့အဲ့အမျိုးသားရေးစိတ်ဓာတ်ပေါ့တိုင်းရင်းသားတွေဘက်ကလည်း ethnic nationalism ဟာလည်းပဲအခုခါမှာပူပြီးတော့မြင်မလာတဲ့အချိန်ဟုတ်ပြင်းထန်လာတယ်လို့ဆိုရင်မှတ်မယ်မဟုတ်ဘူးထင်တယ်ဆိုင်ဝန်ဆိုင်သတိပြုနေပါလား
ဒါကဘာအခြေအနေအတိုင်းအတာရသူက ethnic အမျိုးသားကြီးအခန်းကဏ္ဍသူကအခြေအဟုံသူကမြင့်လာတော့ကျွန်တော်တို့ချမ်းပြည်မှာဆိုလို့ရှိရင်အိုးတို့ဝါတို့တို့အဲ့ဒီအပေါ်မှာသူအကုန်လုံးတော်တော်ရိုက်ခတ်ပြီးပန်းအောင်လို့ပါတို့ရောတို့ကလည်းကိုပိုင်ပြည်နယ်လူကျင်နာတို့ဘာလို့ညာတို့ဒါတွေဖြစ်လာတော့ရှိပြီးသားတိုင်းသားလူမျိုးကြီးခုနှစ်မျိုးကလည်းအကုန်လုံးဒီကိုပိုင်ကြားသားတွေလူကျင်နေကျွန်တော်တို့ဘယ်လိုလုပ်ပြီးအဖြေဆမ်းလဲဆိုတဲ့ဥစ္စာကြတော့ပထမအဦးဆုံးဒီလိုအတိုင်းအတာနဲ့အညီအညာရေးရပြီးမှတာနဲ့ဟာရင်ကျွန်တော်တို့ကအစ်စ်စီဖြေလျှော့ယူအောင်ပါဦးနည်းနည်းလေးပို့ပြီးတော့အဆုတ်သွင်းမယ
်ဟုတ်တယ်ကျွန်တော်တခုစဉ်းစားမိတာက88ပြီးတဲ့နောက်တက်လာတဲ့စစ်အစိုးရကအဲ့ခါ88မှာတိုင်းရင်းသားတွေဖက်ဒရယ်ပြည်ထောင်စုတောင်းဆိုတဲ့ကိစ္စတွေပို့ပြီးတော့ကျေပြန့်လာတော့မင်းတို့လောက်တောင်တောင်းနေတာလူမျိုးခုနှမျိုးနဲ့မကြဘူးကွာ153မျိုး154မျိုးရှိရယ်ဆိုပြီးတော့တို့တမင်တကာများတော့ဆွတ်ပေးခဲ့လေသလားလို့ကျွန်တော်စံသယရှိတယ်စိုင်းဝန်ဆိုင်သတိပြုမိလာတာကို
ဥစ္စာသာနာပြောတယ်လို့ပါပဲကျွန်တော်ထင်တာတော့ဗမာအစိုးရလူဒန်းစားဟောအဲ့အထူးသဖြင့်စစ်တပ်ကပေါ့လေအဲ့ဒီလူ ethnic group ပေါ့လေလူမျိုးတွေပုံထောက်ပွားလာအောင်တမင်တက်လှုပ်တယ်လို့ကျွန်တော်ယူဆခင်
ဆိုတော့အတိုင်းသားတွေကလည်းအဲ့ဒီသူတို့အကွက်စင်ပေးတဲ့အတိုင်းဆက်ပြီးတော့သွားနေရမယ်ဆိုရင်စစ်မှန်တဲ့ပြည်ထောင်စုတာတူညီမျှတဲ့ပြည်ထောင်စုဖြစ်လာဖို့ကတော့အတော့ကိုအလံဝေးသွားပြီဆိုတဲ့သဘောတွေ့နေရပါတယ်စိတ်မကောင်းစရာပဲပေါ့
ကျွန်တော်ထင်တာတော့ဘယ်လောက်ကြည့်လဲမဆိုးဘူးနဲ့တူပါလေအဓိကအရေးကြီးတာဒီ main actor ဖြစ်တဲ့အဲ့ဒီဗမာအစိုးရလူသားကသွားတမိုင်းကိုမမငန်ငန်တူမြင်တတ်မယ်လက်ခံမယ်ဆိုလို့ရှိရင်တော့နောက်ပြီးအမျိုးအမည်ရှိမယ်ဆိုလို့ရှိရင်တော့ကနဟာရီယာသွာလွယ်တော့နိုင်ပါလား
ဦးကျော်စံသာတင်ဆက်တဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်အခုတော့သူယုံကြည်ယာကဏ္ဍလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ကဗျာဆရာဒေါက်တာလင်းစင်ရောဘာတွေယုံကြည်တယ်လဲဆိုတာကိုနှားဆင်နိုင်ပါပြီ
မင်္ဂလာပါရောယုံကြည်အောင်ပြောမယ်ဆိုရင်ဒီဆိုင်ဆရာကဗျာဆရာဖြစ်ပေါ်ရောငင်ငယ်လေးရအိမ်မှာပေါ့ဆိုင်ရဲ့ကိုကိုစားပြီးတော့ဝင်လာတာကတော့အဖိုးရဲ့ဆောင်းချင်းပေါ့အဖိုးအိမ်ကိုကြားရင်ငင်ငယ်ကဆိုရင်နေရာဒီကြောင်းပင်အမေကအဖိုးအိမ်မှာနေရာဒီတုံးလာထားတယ်အဖိုးအိမ်မှာနေနေတဲ့အဖိုးရဲ့ဆောင်းချင်းနေဝင်နှောင်းနေပေါ့အဲ့ရနေမှာဒီနေ့တော့အဖိုးဆောင်းချင်းနေဒီရှူတောင်းရဲ့ပထမဆရာသိမ်းယူတဲ့ဆောင်းကိုကြောင်မှာပြီးတော့ဖတ်မြင်ရနေစာပြီးတော့ကြပြရရေးဖို့စာရေးဖို့ဝင်လာတာပေါ့နော်အဲ့ဒီကနေနောက်ပိုင်းတော့စာရေးကတ်တုန်းနဲ့ရုပ်ပြရရင်းနဲ့ဖတ်ဖြစ်တယ်ကြပြရရေးဖို့အဲ့ဒီကျောင်းကတော့စာရေးဖို့ပဲဒီချက်မှရှိအောင်ကြပြရရေးဖို့ကတော့နောက်ဒီကျောင်းပြီးတော့မှပဲကြပြရဖတ်ရင်းနဲ့ကြပြရရေးဖို့ဆိုတာဖြစ်လာတာပေါ့နောက်တစ်ခုကတော့ကျွန်တော်အခုလက်ရှိအတော်ဝန်ကြောင်းပြုနေတဲ့အခြေအမှလို့ပေါ့။နောက်တစ်ခုကတော့ဒီအခုလက်တော့အခုလက်ရှိကျွန်တော်လုပ်နေတဲ့ဒီအခြေအလေးတွေနဲ့ဟိုအင်ဂျင်နီယာကျေးဇူးတော်အပ်ပေါ့။အဲ့တော့မှကျွန်တော်ခွင့်ပြုဆွေးနွေးပါမယ်။ဒီဟာဆရာကပြားကိုအားလုံးရေးလဲဆိုတော့ဒီကဲကတော့စကားတော့ကပြားရေးဖို့ကဟိုအိမ်မက်တော့မပူပါဘူး။ဒါနဲ့တကယ်ရေးလိုက်ပြီးတဲ့အခါကျတော့ကပြားကအမကြီးပဲနဲ့နေနိုင်တော့တဲ့အနေအထားတစ်ခုကြည့်ဆက်သွားတာပေါ့အဓိကကတော့စိတ်ပါပဲကျွန်တော်ကတခုခုကိုယူထုံးမိပြီဆိုလို့ရှိရင်အဲ့ဒါကိုဒီဘက်မှမှမြင်လုပ်ဖြစ်နေအချင်းရှိပါတယ်အကပြာဆက်ပြီးတော့လည်းအဲ့လိုပဲကပြာလေးကပြာနဲ့ပတ်သက်တဲ့ဒါစာအုပ်ဒီစာတန်းနဲ့နေရာမကလိုက်ရှာပြီးခရီးရန်ကပြာစာမျက်နှာပေါ်ရောက်လာပြီးတော့ကပြာကြီးတဲ့လူတစ်ယောက်ဖြစ်လာတာပေါ့ဒီအောင်ငင်းနေကတော့ငငယ်ရဲရလဲဟိုဝါသနာတော့ပါတယ်အိမ်ကလည်းတိုက်ကြုံတာလည်းပါတာပေါ့နော်အဲ့ဒီကုန်းနဲ့ပေါင်းပြီးတော့မှဆရာမဖြစ်လာတာပေါ့ဒါပေမဲ့တကယ်တကယ်ဆရာမဖြစ်လာပြီးတဲ့အခါမှာကျတော့လည်းဒီအလုပ်ကိုလည်းချက်မြင်ညံ့လို့နေရတာပေါ့ဗျ
်စူနာတွေစီကူရတာတနေ့တနေ့စူနာတွေနဲ့နေရတခါလေကြရင်ဆွေးကျက်စရာတွေပေါ့တခါလေကြလို့ရှိရင်လည်းမောပန်းနဲ့တမင်းတော်မစားနိုင်ရတဲ့အခြေအနေအများကြီးရှိပါတယ်။ဒါပေမဲ့ကိုလှုပ်ပြလိုက်လို့လူနာတွေသက်သာသွားတယ်။သင်ကြည့်သွားတယ်ဆိုရင်ဝန်တာပီကြီးချင်ရတော့တကင်းကြီးကျွင်းနေနဲ့ဝန်တာပီကြီးချင်နေရပါပဲ။နောက်တစ်ခုကတော့ဒီကျွန်တော်ဒီ2015လောက်မှာစပြီးတော့လုပ်ဖြစ်တဲ့ဒီအခရာလေးနဲ့ဆွဲပြတဲ့ visual art ပေါ့။ဟို Amis visual art ပေါ့။အဲ့ဒါလေးကတော့အခုလက်တော်လေးငယ်လုပ်ဖြစ်နေတဲ့အရာပေါ့နော်။အဓိကတော့တစ်ခုခုအများဆွဲဆွဲငယ်ငယ်လုပ်နေလို့ရှိရင်တော့အားလုံးကအင်္ဂါသူအနဲ့သူနောက်ကနေလိုက်လာမှာပါပဲ။ဘဝမှာကတော့လူဆိုတာကတော့တစ်ခုခုယုံကြည်ပြီးတစ်ခုခုအမြင်လုပ်နေတော့ကိုယ်ညှောလင်းထားတာကတော့တနည်းကြိုင်ဖြစ်လာမှာပါပဲ။လူဆိုတာကတော့ရှင်ရတာနဲ့တရားလာမှာတရားတာပို့ပြီးတော့လွယ်ပါတယ်။ရှင်ရတာခက်ခဲပါတယ်။ဒီခက်ခဲတဲ့အလုပ်ကမှပို့ပြီးတော့လုပ်ပြနိုင်လို့ရှင်တော့လူရှင်ရကျိုးနဲ့တလူကြောင့်ကြီးမိမိပါတယ်နော
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ကဗျာဆရာဒေါက်တာလင်းစင်ရောရဲ့ယုံကြည်ရာတွေကိုနားဆင်ကြရတာပါဒီအစီအစဉ်ကိုတော့မမိုးဖြူကအစီအစဉ်တင်ဆက်တာဖြစ်ပါတယ် VOA ရထုတ်လွှင့်မိသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်း6:00ခွဲကနေ9:00ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ19.25 တို့မှဖမ်းယူနားဆင်ပါအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။အ
ီရန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ရဲ့စီကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဗုဒ္ဓဘူးနေမှာကြေညာမထားဘဲတွားရောက်ခဲ့ပါတယ်။သမ္မတထရန့်နဲ့သမ္မတကတော်မယ်လနီယာထရန့်တို့ဟာအီရန်စံတော်ချိန်ညနေ 9:16 မိနစ်မှာအီရန်အနောက်ပိုင်းကအယ်အဆတ်၄ရက်အချစ်ဆက်စခန်းကိုတွားရောက်ခဲ့တာပါ။ဒါအမေရိကန်သမ္မတတယောက်အနေနဲ့တိုက်ပွဲတွေဖြစ်ပွားတဲ့နေရာကိုပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။American Nessel လုံခြုံရေးတာဝန်ရှိသူတွေထိမ့်သိမ်းမှုအောက်မှာရှိနေတဲ့အသက်၈နှစ်အရွယ် Guatemala ကလေးငယ်တူတေဆုံးသွားခဲ့ပြီးတဲ့နောက်မှာ Nessel လုံခြုံရေးဌာနတွင်မှပြောင်းလဲမှုတွေလုပ်ဖို့အတွက်အမိန့်ထုတ်ပြန်ထားပါတယ်။ရောက်ရှိနေတဲ့နေရာနဲ့အဆောက်အဦအခြေအနေပေါ်မူတည်ပြီးနေရာတစ်ခုချင်းစီက Nessel လုံခြုံရေးတပ်ဖွဲ့တွေအတွက်ကျန်းမာရေးစစ်ဆေးတဲ့လုပ်ငန်းကို contract ပေးပြီးဆောင်ရွက်နေတာဖြစ်ကြောင်း Nessel လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်အစိုးရရန်ရည်လေပတ်မှုတချို့ရပ်ဆိုင်းထားတာ9ရက်မြောက်နေ့ဖြစ်တဲ့ဗုဒ္ဓဘူးနေ့အထိအမေရိကန်မက္ကဆီကိုနယ်စပ်တိုင်းတည်ဆောက်ရေးအတွက်သမ္မတဒေါ်နယ်ထရန့်တောင်းထားတဲ့ဘတ်ဂျက်ကိစ္စအဆင်ပြေမဲ့အခြေအနေမတွေ့ရသေးပါဘူး။တိုင်းတည်ဆောက်ရေးအတွက်သူတောင်းခံထားတဲ့လိုအပ်တဲ့ရန်ပုံငွေအမေရိကန်ဒေါ်လာ5ဘီလီယံရတဲ့အချိန်ထိအစိုးရရန်ရည်တချို့ဆက်လက်ရပ်ဆိုင်းထားနိုင်ခြေရှိတယ်လို့သမ္မတထရန့်ကအင်ကာနေ့မှာပြောပါတယ်။အစ္စရေးနိုင်ငံမှာပုံမှန်တိုင်းချင်းပါမယ်ရွေးကောက်ပွဲတဲ့6လဆောပြီးတော့ဧပြီလ9ရက်နေ့မှာရွေးကောက်ပွဲအစ်တီချင်းပါနိုင်ရဲ့အတွက်လွှတ်တော်ကိုဖျက်သိမ်းဖို့လွှတ်တော်အမတ်တွေကဗုဒ္ဓဘူးနေ့မှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဆူမထရာနဲ့ဂျာဗာကျွန်းနှစ်ခုကြားကဆန္ဒရည်လက်ချက်မှာအပြင်းဆူနာမီဒဏ်ခံရပြီးလက်ရှိမှာမိုးတီးထန်စွာရာနေတဲ့အတွက်နေထိုင်သူတွေကိုအကူအညီပေးဖို့အခက်ကြုံနေရပါတယ်
။ကျေးဇူးပါခင်ဗျာ။နိုင်ငံကသတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်းအင်ဂျင်နီယာဖြစ်ပါတယ်။အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00နဲ့9:00အထိလိုင်းနိုမီတာ32 40 48နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ။မြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းပြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.